This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းသဘာဝဘေးစစ်အာဏာရှင်ဗီဒီယိုကနေတွင်ဝေပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှပြုစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2025ခုနှစ်စက်တဘာလ15ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်လေးကိုစတင်ဆောင်လွှင့်ပေးပါရမရှင်။ခုပထမဦးဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းဆောင်ချက်ကိုဂျန်နိုင်ကဖတ်ကြားတင်ပြပေးပါမရှင်။
ဗီဒီယိုအန်ယူဂျီသောရဆင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်စက်တင်ဘာလ15ရက်နေ့ညပိုင်းမှာတင်ပြပေးမယ်ဗီဒီယိုအန်ယူဂျီရဲ့စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်သတင်းကတော့နိုင်ငံတကာဒီမိုကရေစီနေ့ခန်းနာမှာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့နိုင်ငံတော်ယာယီသမ္မတဒေါ်လာရှိလာပြောကြားတဲ့မိန့်ခွန်းကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ဒီကနေ့ပြည်တော်စစ်လွတ်တော်ကိုစားပြုကော်မတီ CRPH ကကြီးမှုကျင်းပတဲ့နိုင်ငံတကာဒီမိုကရေစီနေ့ခန်းနာကိုတက်ရောက်လာကြတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌနဲ့တကွာလွှတ်တော်ကိုယ်စားလှယ်များမြို့သားညီညီရေးဆိုရပြည်ထောင်စုဝန်ကြီးချုပ်နဲ့ပြည်ထောင်စုဝန်ကြီးများမြို့သားညီညီရေးတိုင်ပင်ခံကောင်စီမှကိုယ်စားလှယ်များတောင်မြို့သားပါတီမှတာဝန်ခံများဒီကနေ့ခန်းနာကိုတက်ရောက်လာကြတဲ့ထူးပိတ်ကြားထားတဲ့ကိုယ်စားလှယ်များနဲ့တော်လှန်ရေးမိတ်ဆွေများကိုမင်္ဂလာပေါင်းခါကြောင်းပါစေကြောင်းပထမဦးဆုံးဆုတောင်းမေတ္တာပို့သအပ်ပါတယ်ဒီကနေ့ကြောက်ရောက်တဲ့နိုင်ငံတကာဒီမိုကရေစီနေ့ခန်းနာကိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကကြီးမှုကျင်းပတဲ့အတွက်ကြောင့်အထူးပဲဝမ်းမြောက်ဂုဏ်ယူကြောင်းပြောကြားလိုပါတယ်ကျွန်တော်တို့နိုင်ငံဖြတ်တန်းခဲ့တဲ့တိတ်သမိုင်းကိုလေ့လာကြည့်ရင်ဒီမိုကရေစီရေလှုံ့ဆော်မှုတွေဟာဆီယနာရှင်စနစ်ဆန့်ကျင်ရေးနဲ့တိုက်ရိုက်ဆန့်တွဲပြီးပေါ်ပေါက်လာခဲ့တယ်ဆိုတာကိုတွေ့ရပါတယ်အခုလည်းကျွန်တော်တို့ຫນွေဦးတော်လှန်ရေးဟာဒီမိုကရေစီရေအတွက်ဆီယနာရှင်စနစ်ကိုဖြိုချတိုက်ပွဲဝင်နေတယ်လူလူတော်လှန်ရေးဖြစ်ကြောင်းထင်ရှားပါတယ်လူ့တော်လှန်ရေးမှာတော့ဒီမိုကရေစီအရေးသက်သက်သာမကဘဲဖက်ဒရယ်ရေးအတွက်ပါတော်လှန်တိုက်ပွဲဝင်တဲ့လူ့တော်လှန်ရေးတရဖြစ်တာကိုတွေ့ရပါတယ်။ဆီယနာရှင်စနစ်ခြုံငင်းပြီးဖက်ဒရယ်ဒီမိုကရေစီစနစ်ကိုအစားတို့တည်ဆောက်နိုင်ခြင်းဟာကျွန်တော်တို့ဖြတ်သန်းနေတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ဆီယနာရှင်စနစ်ကိုခြုံငင်းပပျောက်အောင်မလုပ်နိုင်ဘူးဆိုရင်ဒီမိုကရေစီခွင့်ရေးတွေကိုအပြည့်အဝမရရှိနိုင်ဘူးလို့ပြောနိုင်ပါတယ်။ဒီမိုကရေစီဆိုတာလွတ်လပ်ခွင့်နဲ့တရားမျှတမှုပေါ်မှာအခြေခံသလိုတာဝန်ယူမှုတာဝန်ခံမှုဆိုတာတွေပေါ်မှာလည်းအခြေခံပါတယ်။ဒါပြင်တန်းတူညီမျှမှုနဲ့လူခွင့်ရေးပြေဝရရှိမှုနဲ့လည်းချိတ်ဆက်နေပါတယ်။ဆီယနာရှင်စနစ်တပ်ဆိုးရှင်နေတဲ့၍ပြည်သူလွတ်လပ်ခွင့်ပျောက်ဆုံးနေလိမ့်မယ်လို့ပြောနိုင်ပါတယ်။ဆီယနာရှင်စနစ်အသက်ဝင်နေတဲ့၍ပြည်သူတွေဟာတရားမျှတမှုကိုလည်းမရရှိနိုင်သလိုတန်းတူညီမျှမှုနဲ့လူခွင့်ရေးကိုလည်းရရှိနိုင်မှာမဟုတ်ပါဘူး။ဒါကြောင့်ဒီမိုကရေစီဖြစ်ထွန်းရေးဟာဆီယနာရှင်စနစ်ခြုံငင်းခြင်းနဲ့တိုက်ရိုက်ဆက်ဆက်နေတယ်လို့ဆိုလိုတာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ဆီယနာရှင်စနစ်ခြုံငင်းရေးကိုအောင်မြင်မြင်မလုပ်ဆောင်နိုင်ဘဲဒီမိုကရေစီစနစ်ဖြစ်ထွန်းအောင်လုပ်ဆောင်နိုင်မှာမဟုတ်ဘူးဆိုတာထင်ရှားတဲ့အချက်ဖြစ်ပါတယ်။အခုဆိုရင်ဆီအာလာရှင်စနစ်ကိုခေါင်းစဉ်အမျိုးမျိုးပြောင်းပြီးတပ်ဆိုးရှေအောင်လုပ်နေတဲ့ဂျမ်ပတ်စစ်ကော်မရှင်အနေနဲ့အထူးရောက်ရွေးကောက်ပွဲကိုလုပ်ဆောင်ဖို့ကြိုးစားနေပါတယ်။စစ်ကော်မရှင်ဟာလွတ်လပ်ပြီးတရားမျှတတဲ့ဒီမိုကရေစီရွေးကောက်ပွဲကိုအထူးရောက်ရွေးကောက်ပွဲနဲ့ပုံမှားရိုက်ဖို့ကြိုးစားနေပါတယ်။ပြည်တွင်းအင်အားစုတို့ကလည်းအထူးရောက်ရွေးကောက်ပွဲမှန်သိပေမဲ့ဒါဟာအဖြစ်ရဲ့လမ်းစာများဖြစ်မလားဆိုပြီးမျှော်ကုန်နေတာကိုတွေ့ရပါတယ်။ဒီလိုမျှော်ကုန်မှုဟာလူလူရဲ့ဒီမိုကရေစီခွင့်ရေးတွက်လားဆီယနာရှင်စနစ်တပ်ဆိုးရှင်အောင်ဝိုင်းဝန်းချီးမြှောက်နေခြင်းလားဆိုတာလည်းမသိမကွဲဖြစ်နေပါတယ်။ကျွန်တော်တို့အနေနဲ့လူလူကိုလှည့်ပြတဲ့မြည်သည့်နိုင်ငံရေးလက်ကွက်မျိုးကိုမဆိုကန့်ကွက်ရှုံချကြောင်းပြောကြားလိုပါတယ်။စစ်ကော်မရှင်ရဲ့အထူးရောင်ရွေးကောက်ပွဲဟာပြည်သူလူထုရဲ့ထွက်ပေါက်မဟုတ်ဘဲဆီယနာရှင်ခေါင်းဆောင်တွေရဲ့နိုင်ငံရေးထွက်ပေါက်ဖြစ်ပါတယ်။ဆီယနာရှင်တွေအသက်ရှူပေါက်ချောင်းလေးလေးပြည်သူလူထုဟာအသက်ရှူကြက်လေးလေးဖြစ်ပါတယ်။ကျွန်တော်တို့မျိုးသားညီညွတ်ရေးဆိုရဟာစစ်မှန်တဲ့ဒီမိုကရေစီဖြစ်ထွန်းရင်းနဲ့စစ်မှန်တဲ့လူလူလွတ်လပ်ခွင့်များအာမခံချက်ရှိရေးကိုအသုံးကြိုးပမ်းနေပါတယ်။အဲဒီလိုကြိုးပမ်းတဲ့နေရာမှာလူလူနိုင်ငံရေးနည်းလမ်းတွေပါဝင်လက်နက်ကိုင်တော်လှန်ရေးနည်းနဲ့တန်တမန်နည်းလမ်းတွေကိုပါပေါင်းစပ်အသုံးပြုပြီးကြိုးစားနေကြပါတယ်။တိုင်းပြည်နယ်လူ့အဖွဲ့အစည်းတစ်ခုလုံးမှာစစ်မှန်တဲ့ဒီမိုကရေစီမူပေါင်းတွေအသက်ဝင်ရင်းနဲ့ဒီမိုကရက်တစ် institution များခိုင်ခိုင်မာမာအသက်သွင်းတည်ဆောက်နိုင်ရေးဟာကျွန်တော်တို့နိုင်ငံရဲ့နိုင်ငံတည်ဆောက်ရေးပဲဖြစ်ပါတယ်။ နိုင်ငံတည်ဆောက်ရေးဟာတော်လှန်ရေးမအောင်မြင်ဘဲနဲ့ကြာကြာနာနာတည်ဆောက်လို့မရနိုင်ဘူးဆိုတာလည်းသတိချက်ဖို့လိုပါတယ်တော်လှန်ရေးနဲ့တည်ဆောက်ရေးဟာတွဲပတ်နေတာကြောင့်ကျွန်တော်တို့ဟာဆီယနာရှင်စနစ်ကိုအောင်မြင်စွာတော်လှန်ပြီးဒီမိုကရေစီစနစ်ကိုအခိုင်အမာတည်ဆောက်နိုင်ဖို့ဟာအမတန်အရေးကြီးကြောင်းပြောကြားလိုပါတယ်ဤကုန်းချုပ်အနေနဲ့ပြောကြားလိုတာကတော့နေဦးတော်လှန်ရေးဟာဂရီဘာလန်ကိုဖျက်ရှောက်နေတဲ့တော်လှန်ရေးမဟုတ်ဘူးဆိုတာကိုပြောကြားခြင်းပါတယ်လူ့တော်လှန်ရေးဟာဖက်ဒရယ်စနစ်နဲ့ဒီမိုကရေစီစနစ်ကိုအောင်မြင်စွာထူထောင်နိုင်ဖို့တိုက်ပွဲဝင်တဲ့တော်လှန်ရေးဖြစ်ပါလေ။ကျွန်တော်တို့ဟာခီးချမ်းကိုလည်းဖြတ်တန်းနေရသလိုအချိုးအကွေတွေကိုလည်းဖြတ်တန်းနေကြပါတယ်။ဒါ့အပြင်နိုင်ငံရေးမိုးသက်မုန်တိုင်းတွေနဲ့နိုင်ငံရေးကြောက်ကဘာတွေကိုလည်းကြော့ဖြတ်နေရပါတယ်။လက်ရှိ2025ခုနှစ်ဟာပုံမှန်အကဲဆက်တဲ့နိုင်ငံရေးမုန်တိုင်းတွေနဲ့ကြုံတွေ့ရတဲ့နှစ်တစ်နှစ်ဖြစ်သတ်မှတ်နိုင်ပါတယ်။ဒါပေမဲ့လူ့တော်လှန်ရေးဟာအနိုင်ညစ်အတက်ကြွေကြားထဲမှာဗန်းနိုင်ကုန်မမိတ်မတုံချီတက်နေပါလေ။ကျွန်တော်တို့ဟာနီးပြူဟာပြောင်းလဲတဲ့မဟာပြူဟာအလှည့်ပြောင်းတွေကိုပြောင်းလဲကျင့်သုံးမှုတချို့ရှိပေမဲ့မူလပန်းနိုင်တဲ့မူလရည်မှန်းချက်ကိုဘယ်တော့အခါမှသွေးပြေးခြင်းမရှိဘူးဆိုတာကိုပြောကြလိုပါတယ်။နေဦးတော်လှန်ရေးဟာရှေ့နှလန်းတိုးနောက်တလန်းဆုပ်ပုံစံမျိုးနဲ့တရွေ့ရွေ့ရှေ့ကိုချီတက်နေပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ဟာအနောက်ရှက်ဟန်တာတွေကိုမမှုဘဲဆက်လက်ချီတက်တိုက်ပွဲဝင်နိုင်အောင်မိမိတို့တော်လှန်ရေးတပ်လုံးနဲ့နိုင်ငံရေးကိုယ်ခန့်အားကိုမြင့်တင်ထားကြဖို့တိုက်တွန်းရင်းညီကုန်းချို့ရပါတယ်ခင်ဗျာ။အရေးတော်ပုံမုတ်ချအောင်ရမည်လို့ဖော်ပြပါရှိပါတယ်ခင်ဗျာ။ဆလဘီစစ်ကော်မရှင်ရဲ့နယ်ရီကန်လေကြောင်းကာကွယ်စခန်းကုန်းကိုပို့ဆောင်ခြင်းခံခဲ့ရတယ်ပြည်သူစစ်သား5ဦးလက်နက်နဲ့အတူမင်းမှုခရိုင်အမှတ်နှစ်တရင်ထံကိုအလင်းဝင်ရောက်လာတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်စစ်ကော်မရှင်ရဲ့အတင်းအဓမ္မတပ်သားစုဆောင်းခံခဲ့ရတဲ့တပ်သား5ဦးဟာပြည်သူကာကွယ်တပ်မတော်မင်းမှုခရိုင်အမှတ်နှစ်တရင်ထံကိုလက်နက်နဲ့အတူအလင်းဝင်ရောက်ခဲ့တယ်လို့စက်တင်ဘာလ15ရက်မှာသတင်းထုတ်ပြန်ပါတယ်အလင်းဝင်ရောက်လာသူပြည်သူစစ်သားတွေဟာအမှတ်18စစ်စင်ရေးကုကဲမှုဌာနချုပ်လက်အောက်ခံတရင်ခမရ920မှဖြစ်ပြီးနယေကန်လေကြောင်းကာကွယ်စခန်းကုန်းကိုပို့ဆောင်ခံခဲ့ရတာဖြစ်ပါတယ်။ပါစာပြည်သူစစ်စစ်သား5ဦးကိုမင်းမှုခရိုင်အမှတ်နှစ်တရက်မှစစ်ဘက်ဆိုင်ရာလုံထုံလုံနီးများနဲ့ညီစစ်စစ်လက်ခံပြီးဂုံပြုစုငွေချင်းမြင့်ခဲ့တယ်လို့ဆိုပါတယ်။လက်နက်ချပြီးပြည်သူနဲ့ပူးပေါင်းလို့တဲ့စစ်ကောင်စီတပ်သားတွေကိုမင်းမှုခရိုင်အမှတ်နှစ်တရက်မှလက်ခံကြိုးစိုးလျက်ရှိကလူခွင့်ရေးပြေဝရရှိစေပြီးလက်နက်နဲ့လင်းဝင်လာသူများကိုစုငွေများချင်းမြင့်ပေးသွားမယ်လို့ဆိုပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီရီသတင်းတွေကိုနားဆင်ကြကြရတာပါ။ကုဆလပီပြည်တွင်သတင်းများကိုတော့ကျမညီဦးမောင်ကတင်ပြပေးပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်စက်တဘာလ15ရက်နေ့ Radio Energy ရဲ့ညပိုင်းပြည်တွင်သတင်းတွေကိုဖတ်ကြားတင်ပြပေးသွားပါမယ်။ပထမအဆုံးတင်ပြပေးမယ့်သတင်းကတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်များအနေဖြင့်စစ်ကောင်စီအထူးရာရွေးကောက်ပွဲလုပ်ငန်းစဉ်များတွင်ကိုယ်စလဲလောင်ဖြစ်ဝင်ရောက်ရှင်ပြန်ခြင်းများဖြစ်လို့ဒီကိုတွေ့ရှိပါကပါတီစည်းမျဉ်းစည်းကမ်းများရထျောက်စွာအေးအေးယူမဲ့တရင်ဖြစ်ပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်များအနေနဲ့စစ်ကောင်စီရဲ့အထွေအောင်ရေကောက်ပွဲလုပ်ငန်းစဉ်များမှာကိုယ်စလဲလောင်ဖြစ်ပါဝင်ရှင်ပြန်ခြင်းများပြုလုပ်ဒီကိုတွေ့ရှိပါကပါတီစည်းမျဉ်းစည်းကမ်းများရထျောက်စွာအေးအေးယူမည်ဖြစ်ကြောင်းထုတ်ပြန်ကြေညာလိုက်ပါတယ်။ကြေညာချက်အရ2020ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့သောထွေထွေရေကောက်ပွဲတွင်မဲဆန္ဒနယ်စုစုပေါင်း1,218ရှိရာ1,119နယ်ကျင်းပနိုင်ခဲ့ပြီးဆန္ဒမဲပေးခွင့်ရှိသူ382,9449ဦးရှိရာတွင်ပြည်သူ့တပ်တော်၌295,12,855ဦးမြို့သားလွှတ်တော်၌294,9555ဦးတိုင်းဒေသကြီးနှင့်ပြည်내လွှတ်တော်များ၌304,9913ဦးလာရောက်မဲပေးခဲ့ကြကတနိုင်ငံလုံးဆန္ဒမဲပေးမှုအနေဖြင့် 97% ရာခိုင်နှုန်းကျော်ခဲ့တယ်လို့ဖော်ပြပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ်ကမဲဆန္ဒနဲ့အားလုံး82.36%ရာခိုင်နှုန်းအနိုင်ရရှိပြီးတွတ်တော်ကိုယ်စားလှယ်920ဦးရွေးကောက်တင်မြှောက်ခံခဲ့ရပြီးမြောက်လန်ဦးဆောင်သောစစ်တပ်သည်ပြည်သူလူထု၏ဆန္ဒကိုလစ်လျူရှုကထိုစဉ်ကဒီဇယ်ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်အဓမ္မအာဏာလုယူပြီးနိုင်ငံတော်အစိုးရအဖွဲ့အစည်းကများမြို့သားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်များကိုပတရားဖမ်းဆီးခဲ့တယ်လို့ဖော်ပြပါတယ်။စစ်တပ်အာဏာသိမ်းမှုကြောင့်ပေါ်ပေါက်လာသောပြဿနာရဲ့ရဲကြောင့်နိုင်ငံတကာနှင့်ပြည်သူလူထုကိုလှည့်စား၍နိုင်ငံရေးတရားဝင်မှုရရန်ရည်ရွယ်ကအာဏာလုစစ်တပ်သည်၎င်းတို့စုမိုးထိန်းချုပ်သောနယ်မြေအနှဲငယ်များတွင်အတူရာရွေးကောက်ပွဲကိုကျင်းပရန်ကြံစည်နေသည်ကိုမိမိတို့မြို့သားဒီမိုကရေစီအဖွဲ့ချုပ်နေဖြင့်လက်မခံအတိအမှန်မပြုပူပေါင်းဆောင်ရွက်မည်မဟုတ်ကြောင်းကြေညာချက်များထုတ်ပြန်ကပြည်သူလူထုနှင့်နိုင်ငံတကာကိုအသိပေးထားပြီးဖြစ်တယ်လို့ဖော်ပြပါတယ်။လို့ဖြစ်၍မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်များအနေဖြင့်စစ်ကောင်စီ၏အထူးရာရွေးကောက်ပွဲလုပ်ငန်းစဉ်များတွင်ပါဝင်ဆောင်ရွက်ခြင်း၊ကိုယ်စားလှယ်လောင်းဖြင့်ဝင်ရောက်ရှင်ပြန်ခြင်းများပြုလုပ်သည်ကိုတွေ့ရှိပါကပါတီစည်းမျဉ်းစည်းကမ်းများအရထိရောက်စွာအေးအေးယူမည်ဖြစ်ကြောင်းအသိပေးသတင်းထုတ်ပြန်ထားပါတယ်ရှင်။ ဆက်လက်ပြီးကင်ရွေးရာချီပြပွဲမင်္ဂလာပွဲကိုဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပရာ NUG ကိုယ်စားလှယ်တက်ရောက်ခဲ့တဲ့တဲ့ရင်ကိုလည်းတင်ပြပေးပါမယ်။ကင်ရွေးရာချီပြပွဲမင်္ဂလာပွဲကိုဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပခဲ့ရာ NUG ကိုယ်စားလှယ်စောပါလာတိန်တက်ရောက်ခဲ့ပါတယ်။ကရင်ရိုးရာချီပြူပွဲမင်္ဂလာပွဲကိုဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပပြုလုပ်ခဲ့ရာဂျပန်ရောက်ကရင်တိုင်းရင်းသားနဲ့မြန်မာအင်အားစုများတက်ရောက်ခဲ့ပြီးဖိတ်ကြားထားတဲ့လူများတက်ရောက်ခဲ့ကြပါတယ်။အလားတူဂျပန်နိုင်ငံတိုကျိုတွင်ပထမဦးဆုံးအကြိမ်ရခိုင်ရိုးရာသံကိုကျင်းပရာ NUG ကိုယ်စားလှယ်ရုံးအဖွဲ့တက်ရောက်ခဲ့တယ်လို့သိရပါတယ်ရှင်။ဆက်လက်ပြီးဒေါင်းအင်စစ်တနီပွဲမှာတရုတ်ဆောင်ဒေါင်းလက်မှတ်ရေးထိုးထားတဲ့ကတာအော်စတြေးလျဒေါ်လာ900နဲ့လေးလံအောင်တဲ့သတင်းကိုတင်ပြပေးပါမယ်။ဒေါင်းအင်စစ်တနီပွဲမှာတရုတ်ဆောင်ဒေါင်းလက်မှတ်ရေးထိုးထားတဲ့ဂီတာဟာအော်စတြေးလျဒေါ်လာ900နဲ့လေးလံအောင်သွားခဲ့ပါတယ်။ဒီဂီတာလေးကအော်စတြေးလျဒေါ်လာ900နဲ့လေးလံအောင်သွားပါတယ်။လေးလံဝင်ဆွဲပေးကြတဲ့တဦးတယောက်ချင်းစီရောလေးလံအောင်သွားတဲ့အမနှစ်ယောက်ကိုရောလိုက်လိုက်လဲလဲကျေးဇူးတင်ရှိပါတယ်ခင်ဗျာလို့သိပေးဆိုထားပါတယ်။ဒေါင်းအင်စစ်တနီမှာလိုက်လိုက်လဲလဲလာရအားပေးကြတဲ့စစ်တနီကွန်မြူနတီကြီးကိုအထူးပဲကျေးဇူးတင်ရှိကြောင်းလဲဆိုထားပါတယ်။ဒေါင်းစစ်တနီပွဲကြီးမှာမြစ်တာနဲ့တရုတ်ဆောင်မင်းမော်ကွန်ကလည်းအတူတကွလာရောက်တည်ဆုံပေးခဲ့ပါရှင်။ဆက်လက်တင်ပြမယ့်သတင်းကတော့ Neoliberal ဝါဒဆန့်ကျင်ကြလူထုခြေပြုဒေသစုဖွဲ့မှုဝါဒ8000အရှမှထူထောင်ကြကောင်းစဉ်နဲ့ online လုံယုံဆွေးနွေးပွဲကျင်းပမယ့်သတင်းဖြစ်ပါတယ်။ Neoliberal ဝါဒဆန့်ကျင်ကြလူထုခြေပြုဒေသစုဖွဲ့မှုဝါဒ8000အရှမှထူထောင်ကြကောင်းစဉ်နဲ့ online လုံယုံဆွေးနွေးပွဲကျင်းပမည်ဖြစ်ကြောင်းသိရပါတယ်။ဆွေးနွေးပွဲမှာအာဆီယံဒေသဖွဲ့စည်းများကြားပူးပေါင်းဆောင်ရွက်မှုပေါ် Neoliberal Wada ၏တည်ရမှုများရွှေပြောင်းလူ့သမားများအရေးလူ့သမားကောင်းမှုဖြစ်မှုများနဲ့မြန်မာပြည်တွင်းဆက်ဆက်ချီနေများအာဆီယံ၏ဝန်မဆွတ်ဖက်ရေး Non Interference ကိုလူထုညီညွတ်မှုအင်အားနဲ့တုံ့ပြန်နိုင်ရေးအာဆီယံဒေသဆိုင်ရာပတ်ဝန်းကျင်ဆိုင်ရာပြဿနာများဒေသရင်းနယ်ဆက်ကျော်နိုင်ငံအချင်းချင်းကြားတည်ရမှုနဲ့ရေရှားတက်ထုတူဖောက်မှုကြောင့်နိုင်ငံတကာယင်းနှိမ့်ညံ့မှုများစီပွား coverage များ၏အကျိုးစီးပွားများနှင့်အာဏာရှင်အုပ်စုကနိုင်ငံအရေးမြင့်များရေနံနှင့်တဘာဝဓာတ်ငွေကိုအလွဲသုံးစားပြုကလူထုအခွင့်ပြည်သူဗန္နာဖြင့်ကျူးလွန်နေသောနိုင်ငံတကာရာဇဝတ်မှုများအကြောင်းတို့ပါဝင်မှာပဲဖြစ်ပါတယ်။ဤလို့ယုံဆွေးနွေးပွဲမှာ8000အရှအထူးသဖြင့်မြန်မာနဲ့အာဆီယံရှိ Neoliberal ဝါဒအကျိုးဆက်များကြောင့် Neoliberal ဝါဒနဲ့ရေပေါ်စီနိုင်ငံရေးအလှအာဏာရှင်အုပ်စုနိုင်ငံရေးများကဒေသရှိစနစ်များနဲ့လူမှုဆက်ဆံရေးများကိုမည်သူထိန်ချုပ်ပုံဖော်ထားခြင်းဖိနှိပ်မှုများနဲ့စစ်စင်ရေးများတိုးပွားလာနေခြင်းနဲ့လူထုခြေပြုသောဒေသစုဖွဲ့မှုဝါဒထူထောင်ခြင်းဆိုင်ရာအကြောင်းများကိုဝေဖန်ဆန်းစစ်ဆွေးနွေးသွားမည်ဖြစ်ကြောင်းသိရပါတယ်။ဤလို့ယုံဆွေးနွေးပွဲတွင်အာဆီယံကောင်ဆောင်များနဲ့ ACSC APF 2025ထုတ်ပြန်ချက်အဖြစ်အနာဂတ်20နှစ်အတွက်အာဆီယံဒေသတွင်ပုံဖော်မည့်အာဆီယံ2045မူဝါဒသို့စူးစီးသောအန်တီမတ်မျော်မှန်းချက်ဖြင့်ကြီးကြပ်ပြီးအကောင့်ထက်ပေါ်လုံဆောင်နိုင်မည်ကြံပြုချက်များကိုအစိုးပြုသွားမယ်လို့သိရပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့အထူးရောင်ရွေးကောက်ပွဲကိုစန့်ကျင်ဆန္ဒပြပွဲဆလင်ကြီးမြို့နယ်တပိတ်အင်အားစုနဲ့ပြည်သူများပူးပေါင်းပြီးလှုပ်ရှားမှုပြုလုပ်တဲ့သတင်းပဲဖြစ်ပါတယ်။အထူးရောင်ရွေးကောက်ပွဲကိုစန့်ကျင်ဆန္ဒပြပွဲဆလင်ကြီးမြို့နယ်တပိတ်အင်အားစုနဲ့ပြည်သူများပူးပေါင်းပြီးလှုပ်ရှားမှုပြုလုပ်ခဲ့ကြပါတယ်။ပြည်ရွေးကောက်ပွဲအလုံးကြီးကြောင့်ပြည်သူများနဲ့အတူဆလင်းကြီးမြို့နယ်ခြေရွာတွေမှာစက်တမလ14ရက်ညနေပိုင်းမှာထွက်ရှိခဲ့တယ်လို့ဖော်ပြပါတယ်။ဂျမ်ဖတ်စစ်တပ်ကပြုလုပ်မဲ့အထူးရွေးကောက်ပွဲအလုံးကြီးကြောင့်စန့်ကျင်ကန့်ကွက်ခဲ့ကြပြီးဆရာနာရှင်စနစ်ကြာရှုံးရေးဟစ်ကြွေးတံများနဲ့လှုပ်ရှားမှုပြုလုပ်ခဲ့ကြပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီမှပြဖို့ထားတာဖြစ်ပါတယ်ရှင်။ဗီဒီယိုအန်ယူဂျီတော်တာရှင်များရှင်ခုဆက်လက်ပြီးဒီကနေ့နဲ့မနက်ဖြန်အတွက်မိုးလီဝတ္တခံမှန်ချက်များကိုအေရီကတင်ပြပေးပါအောင်ရှင
်မင်္ဂလာပါရှင်မိုးလီဝတ္တအခြေအနေခံမှန်ချက်တွေကိုတင်ပြပေးသွားပါမယ်အခုတစ်ပတ်တွင်မင်္ဂလာပင်လယ်ော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့မင်္ဂလာပင်လယ်ော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်လာမယ့်စက်တင်ဘာလ20ရက်ဝန်းကျင်မှာဘင်္ဂလားပင်လယ်ော်အရှေ့အလယ်ပိုင်းမှာလေပြင်းနဲ့ရေဝန်းတစ်ချိန်ဖြစ်ပေါ်နိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းဧရာဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထစ်ချုံရွာနိုင်ပါတယ်။အခုရက်သက်တစ်ပတ်အတွင်း19ရက်20ရက်နဲ့21ရက်နေ့တွေမှာ ရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးခြင်းတွေကြောင့်မြေပြိုခြင်းတောင်ပြိုခြင်းနဲ့ကမ်းမပြိုခြင်းတွေဖြစ်ပေါ်နိုင်တဲ့အတွက်အထူးသတိပြုနေထိုင်သင့်ပါတယ်။ဆက်လက်ပြီးနေ့အလိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။စက်တင်ဘာလ15ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်ော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်ဘက်တုံးလေးဟာအာအထင်တင်ကနေအာကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကမ်းရိုးတန်းရခိုင်ကမ်းရိုးတန်းမြဝကျော်မော်ဒေသနဲ့မုတ်တမခွေတို့ဘက်မှာအနောက်မြောက်ဘက်ကလီဟာတနင်္သာရီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအထင်အတင်ရှိနေပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထစ်ချုံရွာနေပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းတို့မှာနေရာကွက်ပြီးမိုးကြီးခြင်းတွေဖြစ်ပေါ်နိုင်တဲ့အတွက်ရေကြီးရေလျှံခြင်းနဲ့မြေပြိုခြင်းအန္တရာယ်တွေကိုသတိပြုသင့်ပါတယ်ရှင်။နောက်ပြန်စက်တင်ဘာလ16ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်ော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်ော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်ဘက်တုံးလေးဟာအာအထင်တင်ကနေအာကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းမြဝကျောမော်ဒေသနဲ့မုတ်တမခွေတို့ဘက်မှာအနောက်မြောက်ဘက်ကလေဟာတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ကနေလိုင်းအထင်အတင်ရှိနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းမြဝကျုံမော်ဒေသနဲ့မုတ်တမခွေတို့ဘက်မှာအနောက်မြောက်ဘက်ကလေဟာတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ကနေလိုင်းအထင်အတင်ရှိနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းမှာအနောက်တောင်ဘက်ကလေဟာတနအီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ကနေလိုင်းအထင်အတင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါတယ်။ချင်းပြည်နယ်မှာနေရာကွက်ပြီးမိုးကြီးခြင်းတွေဖြစ်ပေါ်နိုင်ပါတယ်ရှင်။
Radio NUG ရဲ့တရားစာကဏ္ဍကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ကမ္ဘာတိုင်းဆုံးမောင်စစ်မုံရေးသားပြီးလူလက်နွေဦးဖတ်ကြားထားတဲ့ Charlie Chaplin ကိုအမည်ရတဲ့တရားစာလေးကိုနားဆင်ကြပါရှင်
။ Charlie Chaplin ဟိုတရုတ်ရောက်စပ်ပေါ်တကောင်ကတော့တပအဆူဆုံးအာဏာရှင်တွေကြားသွားပြီးဒီမိုကရေစီစနစ်ခိုင်မာအောင်လုပ်မယ်လို့ယူကြောင်ကြောင်တွေပြောနေပြန်ပြီပြောသည်များကတော့ဟာဟာတွေကြီးပါပဲဒီမိုကရေစီစနစ်ဆိုတာကိုဘာမှမသိဘူးဆိုတာရယ်ဘာပြောရမှမသိလို့ပြောတာရယ်ဒီမိုကရေစီဆိုတဲ့စကားလုံးပါရင်လူရဝင်မယ်ထင်တာရယ် ਨੇ စွတ်ဦးလိုက်တဲ့သဘောဘာရဟုတ်ပုံမရစဉ်းစားကြည့်လေဒီမိုကရေစီစနစ်ခိုင်မအောင်လုပ်မယ်လို့ပြောသူကဒီမိုကရေစီအစိုးရစီကအာဏာသိမ်းထားတဲ့အကောင်တပြည်လုံးနဲ့စစ်တိုက်နေတဲ့မိုက်လုံးအထွားဆုံးငတုံးပြောတဲ့နေရာကတပ်ပါတီအာဏာရှင်အုပ်ချုပ်တဲ့တရုတ်ပြည်ဘယ်ပွဲတုံးဆိုမြောက်ကူရာတို့ဝက်ဝွန်ပူတင်တို့ရှီကျင့်ဖင်တို့လိုမဟာအာဏာရှင်ကြီးတွေတွေ့ဆုံတဲ့ပွဲတကယ်ဆောက်တလွဲကောင်ဟိုကလူတွေကလည်းဇွတ်ချီဆုပ်လက်နဲ့ပြုတ်ပေးချင်တဲ့မျက်နှာပေးနဲ့ဇွတ်အနာကလာတော့ခတ်ဝေးဝေးကနေလက်ကလေးအတားပြပြီးအစေခံကိုတတိပြုံပြုံးပြတာမျိုးပဲလို့ပါအဲ့ဒါကိုစကားအတင်းလိုက်ပြောတာပါဇက်ကလာဆိုတော့လေလက်ဟန်ချီဟန်နဲ့လက်ဟန်နဲ့မို့ sign language လာဆိုတော့လေ blind language အိမ်မက်တာပြန်ပြောပြတယ်လို့မျိုးပါဇက်လက်ညှိုးထိုးပြပြီးထမင်းစားပြီးဗလားမေးတဲ့အဆင့်သူခင်များလဲနှုတ်ဆက်ချင်တာကလည်းပြာနှုတ်ဆက်စရာစကားကလည်းခြာဆိုတော့တက်တက်ကြည့်ပြီးနှုတ်ဆက်မလို့အမူအရာဆက်ဖြီးဖြီးကြီးပြပြီးကမှဘေးဘက်ရှုတီတီပြန်လှည့်ကြည့်ပြီးစကားပြန်ကိုမျက်စာမျက်နှာပြရသေးတာစကားပြန်ကသူ့စားအတန်ပေးနှုတ်ဆက်လိုက်မှသူကခေါင်းလေးညှိညွတ်ပြီးလက်ဟန်ချီဟန်မျက်နှာဟန်နဲ့တရုတ်ပြန်ပြရတော့သူခမညာစောက်ကောင်မှလှိုင်ကနေချာလီချက်ပလိုင်ဖြစ်နေပုံများပြောပါတယ်အကုံဟားကြလေတည်းဗောအဲ့လိုမတူမတန်လူပလန်လက်ဟန်ခြေဟန်နဲ့ပဲပြောတတ်တဲ့ကောင်ကယာဒူးကြသုံးခုခိတသမရရဲ့စောက်ကောင်မကြီးရဲ့စစ်ဘလူးချုပ်ရဲ့ဆိုပဲဆိုင်းကသာဘာမှမဟုတ်တာနှဲကတော့သုံးလက်ဆိုသလိုအရင်ကဖြင့်ဝက်ကြီးချုပ်ယာဒူးပါယူထားသေးတဲ့တ တရုတ်ပွဲမှာတော့ဆတ်ဆလူးစိန်လေးတယောက်မော်ရယ်ပွိုင်းတွေကြားရောက်သွားတယ်လို့ဟိုတယောက်ပြောပြလိုက်ဒီတယောက်လက်ပြေးဆွဲလိုက်ဟိုဘက်တယောက်ပြေးဖက်လိုက်အမီးလေးနန့်ပြလိုက်အမောက်လေးခါပြလိုက်ဖင်ကလေးရှုံပြလိုက်ရင်ကလေးတုံပြလိုက်အကုံကြိုက်အကုံကျွေးအကုံစားမြင်တဲ့ဘေးနဲ့ဖာရေးကြွေနေချက်တွေများဂေးတော်ဗလာတော်ထင်ရတယ်လူပုံကလည်းဦးမြုံဦးလဲဦးမြုံလဲမြုံဦးဆိုသူသိနိုင်တာတခုမှမရှိဘူးလေမြုံဆိုမြန်မာစကားတောင်ပြီအောင်မပြောတတ်တာသူ့စကားကို AI လဲတဲ့အောင်ဘာသာပြန်တတ်မှာမဟုတ်အဲ့တော့စကားပြန်လေးပတ်မျောလိုက်ပြောနေတဲ့ပက်မော့လိုက်နေတကယ်နွားကလေးအမော့တင်နေတဲ့ဆောက်ခွက်ကြောင်တောင်ပြောင်းတက်တက်အဲ့လိုကောင်ကတိုင်းပြည်တက်အုပ်ချုပ်ချင်းတာပညာအခန့်ကညာစင်မပြည့်တော့တွေ့ယုံမြင်ယုံနဲ့လဲနားမလဲမေးမယ်ဆိုပြန်တော့လဲစကားကမသိဖတ်ကြည့်ရအောင်ကလည်းစာကမတက်ဟိုနာကဒီနာကဟိုနာရဒီနာရဟိုနာမတက်ဒီနာမတက်ဖျားပွဲဈေးရောက်နေတဲ့ကလေးလိုဟိုပလက်ညှိုးထိုးဒီပလက်ညှိုးထိုးသူ့ကြည့်ပြီးတတိုင်းပြည်လုံးဘူးဂျယ်လီစောက်တော်သားကြီးထင်သွားကြမှသိကြတယ်။ဘာပြက်ပြနတ်ကရာကြည့်မော့မျက်စိတငယ်နားတငယ်ပြင်းပစတ်တငယ်အရက်တငယ်ပါဖြစ်တဲ့ကောင်ကူအင်ဒူကောင်းဆောင်လူကြာမပြောမစိုးခတ်တတီနဲ့ဝင်ထိုင်ပြီးစကားပြန်အကူမယူပဲဟိုကဘာမေးမှမသိပဲအတီပေါ့ကြီးစတင်ဘာဘွန်ဆိုချက်တင်မှာသွန်းတာအဲ့ဒါမှာစောက်ပေါ်ဘူဂျာလီလာပြီးဆိုပြီးထရသူရရောဆက်ပြောလဲကျွဲပါဆောင်တီဖြစ်ုံဆိုတော်ရဲ့ကျွဲကဝင်မစိုးဘူးလေဒီကောင်ကတသက်လုံးအင်္ဂလိပ်စကားပြောလာတဲ့ပုံစံနဲ့လိုင်းပေါ်မှာအင်္ဂလန်ကပြန်လာတယ်ဆိုတဲ့ကလေးမလေးဖောတယ်လို့ပောက်ကရထင်ရမြင်ရ is a disarray point ဘာကြောင့်မှတည်လို့မရဖြစ်မှာမဟုတ်လားအန်လာပတန်လာပဝိုင်းမှာဘယ်သူမှစကားပြန်မပါကြဘူးလေဒီတကောင်နဲ့တင်စကားဝိုင်းကစာကလေးညှောင့်တလို့ခဏခဏတက်လိုက်ဆင်းလိုက်နဲ့မပြီးနိုင်အေးညာဖြစ်နေတော့မှာကိုဘူဂျာလီစောက်တော့တာလို့ပြောရင်ဘယ်တော့တာကမှကျေနပ်မှာမဟုတ်ဘူးဒီကောင်တော့ဦးကြောင်ကြားတဲ့တော့သားရေလို့ဘဲမှမရှိဘူးလေဒီကောင်ကရိုးရိုးတော်တာမဟုတ်ကြောက်ခစ်တော်တာစကားပြန်တွေမလိုက်ရပဲခေါင်းဆောင်တွေကြီးစုသွားကြတော့သူများတွေကစကားတကြောပြောနဲ့သွားကြတာသူတယောက်ပဲငေါက်တောက်ငေါက်တောက်နဲ့ဝစီပိတ်ရှောင်နေရပီတက်တွေကဘက်ခွနဲ့ပြစ်တယ်ဆိုတာရုရှားပူချုပ်ကြီးကိုဘက်ခွကြီးကင်ပြပြီးစစ်ဌာနချုပ်တွေပြုတ်သွားကြတဲ့ကနိုင်ငံတကာကသူ့ကိုဖုတ်စရင်ဒုစရင်သွင်းပြီးဒေါ်လာအန်းနဲ့လမ်းဆောင်မလို့သတ်မှတ်ထားကြတာမဟုတ်လားအဲ့ဒါကြောင့်တက်ထဲကကောင်တွေကသူ့ကိုပပဟုံလို့ခေါ်တယ်မမဟုံကိုသိတယ်ဟုတ်သူ့ဖြင့်လာချလို့မျိုးစုံကွင်ဆင်တဲ့တရုတ်ငနေမှတကောင်လေအကြံဉာဏ်ကလည်းမမဟုံကအမခေါ်ရလောက်တဲ့ဟန်းမသိရင်အမှုပူပူလူချိုလေးပေါ့လဲပါတယ်ဆိုတော့ငတန်းရွှေတောင်ခံလိုက်ရတာသာကြည့်လူလူတိတ်တံမဲ့ထင်ပြီးအကျော်ခွားစရားတွေနဲ့အားထရမဲ့တတ်တာလေးဆိုပြီးယာဒူးလွှဲပေးခဲ့တာဟောအခုသူကသူ့ဆရာနေဝင်းကိုထုတာထက်တာပြီးဆေးပါထွက်ကုမရဖြစ်နေတာဟိုကသူ့ကိုအပြင်းမထွက်ခံတဲ့အပြင်ချစ်သမက်ကလေးပါဖမ်းထားလိုက်သေးသူ့မိလေးလည်းကြည်နေကြည်စားကြည်သွားပဲအဲ့ကောင်နေရွှေသွေးအောင်ဖင်မရရတာတော့ကြာပါချာလီချက်ပလိုင်ကိုတတ်သေးကအကြောင်းသိတွေခေါ်တာကတော့ကြောင်ချီတဲ့ပျော့ပျော့လေးနဲ့နန်းနဲ့ကောင်ပေါ့လူကြီးတတ်တဲ့ငကြောင်းမခုတ်တတ်တလူလူနဲ့ကြောင်သူတော်ကြွက်တခိုးကောင်တွေလေသွေးကြော်ရောဂွေးကြော်ရောဘဲအကျော်နှိပ်ပေးရပေးရပေးခဲ့ကြတဲ့ကောင်တွေလေမအလာနဲ့တခေါမရှင်လိုက်ရင်မအလာကတော့ပုံရွက်နေတလူလူစောက်ကောင်မကြီးခေါ်မယ်ဆိုခေါ်စရာခေါ်တဏီကတော့အကျော်တီထားရတာကိုဆရာမနဲ့ကတော်ပေါင်းတခေါနဲ့ကြောက်ပေါက်မှာရောထောင်လာတဲ့အခွက်ဆိုတော့ပုတ်တိုးလှုပ်ထိုးရုပ်ဆိုးမှာခောက်ပြတတ်တော့ပေါ့ဒါပေမဲ့သူလဲကြိုင်ကြိုင်ကြီးကိုခြေဆုပ်လက်နဲ့ပြုတ်ခဲ့တမီးတော်တွေရဲ့ထမိန်ပါခောက်ခဲ့သေးတာပဲလေရည်သူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းပြန်ကင်းကြပါစေကျွန်တော်လွတ်လပ်ငွေဦးပါ
ရေဒီယို energy ရဲ့ဒီကနေ့ညနောက်ဆုံးအစီအစဉ်မှာတော့ဒိုင်းမဘာသာအစီအစဉ်ဖြစ်ပါတယ်။သကောကင်ဘာသာနဲ့တပတ်တွင်တင်ပြများကိုနော်နွေဦးပွင့်ကတင်ပြပေးပါမယ်ရှင်။
Hello, Kamatabute, so what you talk, Quemkotobatile, and you see Quililu, Tretaclet, Blonia in Nilo, a K. Dot me, Taputagasor Pani, Yan on my own point, Yakba planet in Nilo. Taxo cotidio me weather, Piotima weather, Tapota palut, Totolo muipu, Palo elema bahata, Tapao, Taki with it as senior of the Tiba Bawa, go to Clotta in Nilo. And you see, Pedro, committee to our the sitter Penuto Shaki to Kissia e Matamao pay last September, sit a thorny dog, Lota Pupu, Palle, a me weda, Kona, Cosapoco to Glamawi Catani, Kito Kissia ni, to Cosaco toke e poeta buster. Tapestra at the ne, you a glutoni dilunyatanaki, Baha, Tatata, we caught it the ball and avi, Tatabo, me wedito, Catoni Baweda, till Cora. But not walk about with less away a week, he bought a ball, Bahado Piotr, a Takua Kuto, Taller, the meat daughter, Pacatros away a wall, the bought a ball, Medito Piotr Maweda, Tapota Palo, the total Lumuipu, Palo Lema Baha, that Pac, he went a senior or go to Tewadanilo, the Catiba, the way the Miller delivered to Takota Kelluk, about a couple of questions with a panny. Kale koplo kwa seme weda wi tapesa I kutu ni ba weda tamane uwo. Udo maplato weda awi kutute wetu betu ni ba takso nilo. Takso ki itu yumi weda piyo tu letu tala kilikle I uho ruko kumno tepa bati we poku. I I kamasa ki iwete sasa awi tawi nilo. Piyo tu letu tala kilikle uho ruko kumno tepa bati we poku. I I kamaki saki iwete awi ni ruko tu mudu I I tuto papla weda nilo. Ruko ko se jau toko sa damalu ju kiplo alo. Piyo tu letu lo mi poku ju putu si kira bati we kisi kira badu we nebeti nyama nilo. Pia tu tepa milo shuk weda lo. Tatu tu te tepa ho we te di penyo tepa we to. Baka tate lo mi po tepa ma we ri papla weda ni lo. Pia tu ne lo teninya atopu baka kalikle tatu tepa ma we to. Pe la yendu ari khoto ni ne. Yembye ko sa chao ni moto wo le te lo mi po do pati we kisi ho ga ri. Pe la yendu ari de si khoto ni si ko. Miau kosa yang canto wakpa letilomi buku putado pumukisi kora batiwe ri rukutu mudo ii paplawe itu petuni batasoni lo. Terasa semuanya demi weda, bayar tu kemaweda, dapat dapat terdolo ibu, di to atu dilema baka atau kian yutu kita hiplaweda ini lo. Bayar tu kemaweda, dapat dapat terdolo ibu, di to atu dilema kuwe wo kian yutu kita. Kalau tu korin ni, li tahi pelat bi. Pela September tu tu ni tu cobu balawe danilo. KNU tu kita kalau tu korin ni, mewe kenyodok kalau tak rukro pola korin takahu. Do KNU mupa ada negle itu pima we ahi. Pela aku kisi hutoni. Tak tu cobu bateri we itu kama we ahi. Dewe danilo. Piyo tu mawe da tapo ta palo da to tlo bu, palo lema baha ata ta pani, di ta tuto pawe ta to tablo ato kehiwe ta sinyo ni lo. Aku kamla kele di to kakosa we mudu to tlo takai uho, kienyo mu pahit sato we erini padu ni badakso ni lo. Kamla tabo te, sakato ke ta utala bakwa sume lekoplo ta pani, meko kewe na tege petana adu taha madere, Mimi to call Lota de Pluho, Mopoka Pasu Tropata, Topagale Coplo, Manu Qui O Oni, Mayeta Hiri Heba, the seat again in law. Tarasole, Papan to the Pai with a penny law, Paduana Batapoco, Dino Ade, Motuba Mutobuni to Gay.
Radio NUG season ago, Kita Yanali Bame, Yama Sanoj Manash Nai Quene, Yashinai Gue Chainuma, Yanle Songi Javazo, Radio NUG Go, Manabai Shinai Guema, Lindo Sachamita, Sakunda Tama Kungo Megahertz, Yabai Shinai Guema, Lindo Nasanamida, Sadita Tama Goli Megahastoma, Dai Panyu Nasanabi, Yama Nangu Nanganamia, Go Saint Napia, Jama Chanalu. Bacon Lojong Java Zelo, Radio NUG, a Pedu, a Pedamiaga, suit down a yabale, and Yoda Nino Ye, a Soya, a Satoye, the Rin Chanane, Nipinya Wunjitanaga, Tonganide, Radio NUG Kibale, San Francisco Bay Area Chesai, Nima Mita Zumiane, နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်